မေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတောင်ပိုင်းနေဆက်မှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုပြစ်ခတ်နိုင်ရေးအောက်လွှတ်တော်မှာအင်္ဂါနေ့ကမအောင်မမြင်ဖြစ်ခဲ့ပါတယ်။ဒီမိုကရက်စီဆိုတဲ့အောက်လွှတ်တော်မှာသမ္မတရဲ့ဗီတိုအာဏာကိုဖျက်သိမ်းရေးမဲခွဲတာမှာထောက်ခံမဲ148မဲ၊ကန့်ကွက်မဲ181မဲရရှိခဲ့ပေမဲ့လို့လဲအများစုထောက်ခံမှု3ပုံ2ပုံကြီးဖို့အတွက်ထောက်ခံမဲ38မဲလိုအပ်ခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းတည်ဆောက်ရေးအတွက်ဒေါ်လာ 3.6 ဘီလီယံကိုတခြားအစိုးရစီမံကိန်းတွေထံကလွှဲပြောင်းရယူနိုင်မယ်။နယ်စပ်လုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲကြီးအဖြစ်ပြောဆိုပြီးနိုင်ငံတော်ရေးပေါ်အခြေအနေကိုပြီးခဲ့တဲ့ဖေဖော်ဝါရီလကသမ္မတထရန့်ကကြေညာခဲ့တာပါ။အခုလိုမဲခွဲဆုံးဖြတ်ချက်ကြောင့်တမန်ထအနေနဲ့နေဆက်တိုင်းတည်ဆောက်ရေးမှာသုံးလိုတဲ့ငွေကိုပြည်တော်စုငွေစင်းတွေကနေဆက်ပြီးတော့စမ်းစစ်ခွင့်ရသွားတာလည်းဖြစ်ပါတယ်။